ရှင်လင်းလုံးအရေးတော်ပုံကြီးပြီးတစ်ခနဲ့ဆိုဖန်စီနှိမ့်ဆက်အချင်းချတတ်တဲ့စစ်ထောက်လန်းရေးတွေတကူထွားချိန်မှာရှက်ရှက်တောက်ခဲ့ပေမဲ့အတက်ကြအနေမြင့်ရှုံးနိုင်ရှိတတ်တဲ့လောကဓမ္မတာယနေအကျေကျိုးဘဝလဲကြောက်ရောက်ခဲ့ဘူးတဲ့အရင်ထောက်လန်းရေးအကြီးကဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကနောက်ကျောင်းပြန်လာတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာလို့ DVB ရုပ်သံအင်တာဗျူးတစ်ခုမှာပြောသွားပါတယ်ထက်တန်းကျောင်းတစ်ကျောင်းမှာဂျွန်လ22ရက်နေ့ကကျင်းပတဲ့မွေးရဆေးဝါးတက်ဖြည့်ရေးအကျိုးလှရှားမှုအခမ်းအနားမှာပြောသွားတာပါ
ငါပြောမယ်မီဒီယာဦးတော့ငါပြောချင်တယ်ကွာမီဒီယာဦးတော့ဝေဖန်ရေးတက်တက်မလုံးနဲ့နောက်ကျောင်းပြန်တဲ့ဟာပြောလို့မလုပ်ပါနဲ့နောက်ကျောင်းပြန်တဲ့ဟာကြီးတိုင်းပြည်တိုးတက်ရေးမဟုတ်ဘူးနော်နောက်ကျောင်းပြန်တာကြီးတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာ
သူပြောတဲ့အတိုင်းနောက်ကျောင်းမပြန်ရပဲနေရပါတော့မလားအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်နေတဲ့စာရေးဆရာဝေဖန်ရေးဆရာမောင်စွမ်းကြီးက
နောက်ကျောင်းပြန်နေဆိုတာအတိတ်ပေါ့လေအတိတ်ဆိုတာသမိုင်းပေါ့နော်အတိတ်ကဖြစ်ပျက်ကိုကျောင်းနေမှာတော့သင်ရတာလေအတိတ်ဆိုတာသမိုင်းဆိုတာနောက်ကျောင်းဆိုတဲ့ဥစ္စာဟာအရေးကြီးတယ်လူသမိုင်းကမ္ဘာသမိုင်းဆိုတာအတိတ်တွေပဲလေဘာဖြစ်လို့သင်ရကြလဲဆိုတော့ဝေဖန်မှုကိုသင်ရတာအဲ့ဒါဝေဖန်ပြီးတော့မှရှေ့ကိုဘာလုပ်မလဲဆိုတာပြောရတာသင်ရတာတွေယူရတာလေဆက်စပ်ပြရဆိုလို့ရှိရင်လေးတင်ကြီးကမ္ဘာတသိန်းချစ်တင်ကြီးကမ္ဘာတသိန်းကအတိတ်ကြောင့်မှပြန်ပြီးတော့ပြောပြီးတော့ဘယ်တော့ငါဘယ်လိုမှားခဲ့တာဘယ်တော့ကဘယ်လိုမှအောင်လုပ်ခဲ့တဲ့ဆိုဥစားကြီးပြန်ပြောရတာလေအတိတ်လည်းဝေဖန်မှာပဲပစ္စုပန်လည်းဝေဖန်မှာပဲဝေဖန်မှလားအမှန်မှန်ဒီမှာဟုတ
်နောက်ကျောင်းပြန်လာတိုင်ပြည်တွတ်တက်တာမဟုတ်ဘူးဝေဖန်နေတာလို့ဗိုလ်ချုပ်ကြီးဟောင်းခင်းညွန့်ကမန်ပါပါနဲ့ပြောတာမဟုတ်ဝေဖန်ရေးကတော့မလိုအပ်ပါဘူးလား
ဝေဖန်ရေးဆိုတာဘယ်နေရာမှာမဆိုလိုအပ်တယ်လေဝေဖန်ရေးဆိုတာတောင်းတာမတောင်းဘူးလားဒီစစ်သေးတာလေကောင်းတာကိုဆက်လုပ်ရမယ်မကောင်းတာကိုဆက်မလုပ်ဘူးအဲ့လိုမဆုံးတော့ဘယ်နဲ့ဘာပဲဖြစ်ဖြစ်ဆက်လုပ်နေလဲဆိုရင်မမပေါ့နော်အဲ့ဒါဝေဖန်ရေးရှိမှတိုးတက်မယ်ဆိုတဲ့ကိုခစ်တဲ့လက်သုံးစကားတခုတော့ဖြစ်လာခဲ့တာပဲခစ်တဲ့ပညာရှင်လေးခစ်တဲ့နိုင်ငံရေးသမားလေးညီကနေပြီးတော့အဲ့ဒီစကားကိုတူညီသုံးလာခဲ့တာဝေဖန်ရေးမရှိရင်မတိုးတက်ဘူးဝေဖန်တယ်ဆိုတော့ကစာပေမှာပဲဖြစ်ဖြစ်ပေါ့လေနိုင်ငံရေးမှာပဲဖြစ်ဖြစ်ဘယ်ကရာပါပဲဖြစ်ဖြစ်ဝေဖန်ရတယ်
ဝေဘာနာကိုပုဂ္ဂိုလ်ရေးတိုက်ခိုက်တယ်လို့တချို့ကယူဆတတ်တာနဲ့ပတ်သက်လို့ကတော့
ဒီပုဂ္ဂိုလ်ကဘာတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုပြောတာပဲလေအမှားလုပ်တဲ့လူကတောက်တယ်သူ့ကိုအမှားလို့ပြောမှာ哦လုပ်တာကပုဂ္ဂိုလ်ကလုပ်ခဲ့တာဆိုတော့ပုဂ္ဂိုလ်ကြီးဖြစ်ချင်လည်းဖြစ်ပဲမဖြစ်ချင်လည်းမဖြစ်မမှားအောင်လုပ်ဖို့ပဲပုဂ္ဂိုလ်ကြီးအမှားဖြစ်သူများနဲ့ဆက်ဆွယ်လို့အမှားပဲဖြစ်ဖြစ်မှားတာမှားတာပဲပုဂ္ဂိုလ်ကြီးမှားမှာအများနဲ့ဆက်ဆံရေးမှာမှားမှာအဲမှားတာကိုမလုပ်ဖို့အတွက်ဝေဖန်ရေးဆိုတော့စားတော့ရှိအမှလေတိတ်ပဲဖြစ်ဖြစ်ပြစုတ်ပါမဲ့ဖြစ်ဖြစ်ပေါ့
အတိတ်ဆိုလို့စစ်ထောက်လန်းရေးအကြီးကဲဟောင်းကနောက်ကျောင်းပြန်နေဆိုတာဝေဖန်နေတာလို့ပြောတာပါဆရာမောင်ဆန်းကြီးကတော့
အတိတ်မဝေဖန်ဘူးဆိုတော့စားလဲနှမျိုးရှိတယ်အတိတ်တုန်းကဝေဖန်ခွင့်မရခဲ့လို့ဥမာဆိုတော့စစ်စိုးအုပ်ချုပ်နေတဲ့ချိန်ကဝေဖန်ခွင့်မရခဲ့ဘူးအခုမှပြန်လဲတုံးကြရတယ်လေရှင်လေးလိုမှားသလားမှန်တယ်လားမှားတယ်ဆိုတာအဲ့ဒီလိုကသိရပေါ့ပြည်သူလူထုကသူတို့ပေါ့ပြိနေတဲ့ဥစ္စာမှားတယ်ဆိုတာခံယူလို့ဆန္ဒပြရတာပဲလေအဲ့ဒါကိုနှိမ့်နေနေတက်တက်ဖြတ်တယ်ဆိုတော့စစ်တပ်ကလုတ်ခဲတာပဲအဲ့ဒါမှားတာပဲဒါတွေကိုပြန်ပြီးတော့ကြည့်ကြတာတုံးတက်ရတာပဲလေအတိတ်ကိုပြန်မသွားလို့ရှိရင်ဘယ်ဖြစ်မလဲအဲ့ဒါဝေဖန်ရေးကြောက်တဲ့သူကအတိတ်မသွားနဲ့လို့ပြောခဲ့တာအတိတ်ကသူအမှားတွေပါလေလုတ်ခဲရင်အတိတ်ကိုဝေဖန်မှကြောက်တာပဲအတိတ်ပြည့်ပြည့်ပြစ်စုံပန်ပြည့်ဝေဖန်ရေးကိုမကြောက်ရဘူးအမှားမှန်ဆိုတာကိုတုံးတက်ကြရမှာပဲအတိတ်ပြည့်ပြည့်ပြစ်စုံပန်ပြည့်ပြည့
်စစ်ထောက်လန်းရေးအကြီးကဲဟောင်းကတော့အတိတ်ဟာစစ်အစိုးရခေတ်ခုကဒီမိုကရေစီစနစ်လို့ပြောတာပါ
ဒီမဲ့အဲ့ဒါစနစ်ပေါ်မှာမူတည်တယ်ကွာငါတို့ကလည်းရင်တော့ဆစ်အစိုးရလေဆစ်အစိုးရဆိုတော့ဆစ်အစိုးရပုံစံတိုင်းလုပ်ရတာအခုကဒီမိုကရေစီစနစ်လေကွာဒီမိုကရေစီစနစ်ဆိုတော့ဒီမိုကရေစီစနစ်အတိုင်းသွားတယ်သို့တော်ညာတော့ဒို့ဒီမိုကရေစီစနစ်ဒီမြန်မာနိုင်ငံနဲ့ဆီလျော်တဲ့ဒီမိုကရေစီစနစ်ပဲဖြစ်ရမယ်ဒါပဲနိုင်ငံတကာနဲ့ဟိုအမေရိကန်ကိုအတူခိုးလို့မရဘူးနော်အင်္ဂလိပ်ကိုအတူခိုးလို့မရဘူးသွားပြီးတော့မှဂျန်တဲ့နိုင်ငံတွေသွားအတူခိုးလို့မရဘူးမြန်မာနိုင်ငံနဲ့ဆီလျော်တဲ့ဒီမိုကရေစီစနစ်ဖြစ်ရမယ်ဒါပဲငါနောက်ဆုံးပြောချင်တယ်
ဆရာမောင်စွမ်းကြီးကလည်းပြောချင်နေပြန်တာပါ
ဒီမိုကရေစီကဒီမိုကရေစီပဲဒီမိုကရေစီရဲ့အနှစ်သာရကအများသောအတွက်အများကရွေးချယ်တဲ့အစိုးရအုပ်ချုပ်တဲ့စနစ်ကိုဒီမိုကရေစီစနစ်လို့ခေါ်တာပဲလေအများသောအရအများဆန္ဒအရဒီနယ်လုံဆောင်ခြင်းဆိုတဲ့အနှစ်သာရပေါ်မှာမူတည်ပြီးတော့လှုပ်သွားတာပဲဟဲ့လားဟိုနိုင်ငံဒီနိုင်ငံအတုခိုးနေတာမဟုတ်ဘူးမှန်တာအတုခိုးရင်ခိုးရမှာပဲအနောက်တိုင်းကဖြစ်ဖြစ်အရှေ့တိုင်းကဖြစ်ဖြစ်ဂျပန်ဖက်ရှစ်ဟာမားရဲဆိုဂျပန်ကိုအတုမခိုးဘူးအရှေ့တိုင်းကပဲအနောက်တိုင်းကပေါက်ပြန်တဲ့အရေးစစ်နည်းဖိနေတဲ့အရေးစစ်နည်းမားရဲဆိုရင်အနောက်တိုင်းကိုဝေဖန်မှာပဲဒီမိုကရေစီကိုအတုခိုးမယ် ဘာပဲဖြစ်ဖြစ်အနောက်တိုင်းတွေဘာလို့ပြောမနေနဲ့ဗမာအခြေအနေပြောမနေနဲ့အများသဘောအများဆန်းရနဲ့ဒီရာကိုလောက်တာပဲလေ
ခိုးတော့ကလည်းမြမနီးမြမဟာဆိုရှယ်လစ်လမ်းစဉ်ခုလည်းဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကမြမနိုင်ငံနဲ့စီလျော်တဲ့ဒီမိုကရေစီစနစ်လို့ပြောနေပြန်တာမို့
နားမလဲတဲ့လူတွေပြောကြတာနားမလဲလို့ပဲတန်းကြည့်မှဒီလိုလူတွေကြောက်မှားခဲ့ကြတာပဲဒီလိုလူတွေလောက်ခဲ့လို့တိုင်းပြည်ညှစ်နာခဲ့တာပဲအဲ့ဒါဝေဖန်မှုဆိုတဲ့ဥစ္စာဟာအပေတော့မဆိုးဘယ်ခင်မှမဆိုးဘယ်နိုင်ငံအကြောင်းမှမဆိုးအတိတ်မှာဖြစ်ဖြစ်ပြဿနာမရှိဝေဖန်ကြရမှာပါပဲဝေဖန်တာဟာကောင်းပါလေတောင်သေးကိုဝေဖန်ဝေဖန်စနစ်တစ်ခုလုံးကိုဝေဖန်နေပါအဖွဲတစ်ခုလုံးကိုဝေဖန်ပြပါဝေဖန်မှတိုးတက်မှာပဲဝေဖန်တဲ့လူကမှားတယ်ဆိုရင်ဝေဖန်တဲ့လူကမှားတယ်ဆိုတာထောက်ပြပြီးတော့ဝေဖန်သူမှားရင်မှားတယ်ပဲ
ဝေဖန်ရေးဆရာမောင်စွမ်းကြီးကဝေဖန်ရေးရဲ့အနှစ်သာရကိုပြောသွားတာပါရှင်